အချင်းလုံးနဲ့ရေးသမတော် KNA နဲ့ဘူဝုံတက်လေမူမောင်မြို့နယ်ကခမာယ430တက်စခန်းကိုဇူလိုင်လ24ရက်နေ့ကစတင်တိုက်ခိုက်ခဲ့တာပါဒီလ19ရက်နေ့တနင်္လာနေ့ကခမာယ430တက်စခန်းကိုသိမ်းယူနိုင်ခဲ့ကြောင်း KNA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူကအခုလို VOA ကိုအတည်ပြုပါတယ
်မနေ့ကညနေပိုင်း3နာရီမနေ့40ဝန်းကျင်လာမှာဖြစ်သွားတယ်ခင်ဗျာဟုတ်ကဲ့တနနေ့ပါတော့ရှိပါပြီဒီ30ဆိုတာတော့ကျွန်တော်တို့တိုင်းနာမည်နဲ့ပြောတော့ပြောပါတယ်ဒါပေမဲ့အဲ့ဒီ430ကျဲမှာသူတို့တက်ရင်ပေါင်းတော့12ခုလောက်ပါတယ်ခင်ဗျာတော်တော်များများရှိတယ်အဲ့ဒါကိုကျွန်တော်တို့အချင်းယူပြီးမှတိုက်လို့အခုလိုမျိုးတင်းရတာဖြစ်သွားတယ်ဒီ5တောင်မှ900မိသားလောက်ရှိတဲ့တက်ရင်တော့ဖြစ်ပါတယ်ခင်ဗျာ
ထိခိုက်အကြဆုံးတဲ့တင်းစီရမိတဲ့လက်နက်ခဲယမ်းကိုတော့အသေးစိတ်မသိရသေးကြောင်းနဲ့စခန်းသိမ်းယူပြီးတဲ့နောက်စစ်ကောင်စီကလေကြောင်းကဘုံကြီးတိုက်ခိုက်တာတွေရှိကြောင်းလည်းဆက်ပြောပါတယ
်အသေးစိတ်ကတော့မသိဘူးနော်ဒါပေမဲ့ဟိုတန်ကားတွေလည်းတင်းလို့ရတယ်လို့ပြောတယ်။သုံးသီးလောက်ရတယ်လို့ပြောတယ်။ဟိုလက်နဲ့ခရမ်းတွေကတော့မင်းကတော့အလဲ90ဝန်းကျင်လောက်ရတယ်လို့တော့ပြောတယ်။ဒါမှဒီစစ်ကတော့မသိဘူးပေါ့နော်။အခုလည်းနေမင်းရှင်းနေရတဲ့ဆက်တုံနေပါလား။မပြီးသေးဘူးပေါ့နော်။နေမင်းရှင်းနေရလို့ကတော့မပြီးသေးဘူး။တင်းတဲ့နောက်ပိုင်းမှာတော့မှသူစစ်သားတွေဖက်ပြဖို့လမ်းကြောင်းရှင်းတာမျိုးတို့နောက်သူတို့ဖက်ခဲ့တဲ့ပစ္စည်းတွေပေါ့နော်အဲ့ဒါကိုဖြည့်ဆည်းတဲ့သဘောမျိုးနဲ့လည်းသူတို့ကလေတုံးခုစခန်းထဲမှာလည်းတော့ဘုံကျဲတယ်လို့အချက်တန်းတမားနေတော့ပြောပါတယ်ခင်ဗျာ
ခမာယ430တက်စခန်းဟာမြကြီးနားဗမော်ကားလမ်းကိုစုမှုထားတဲ့အရေးပါတဲ့တက်စခန်းဖြစ်တယ်လို့ဗမော်မျိုးလုံခြုံရေးအတွက်လည်းအရေးကြီးတဲ့စခန်းဖြစ်ကြောင်းလည်းဘုံကြီးနော်ဘူးကပြောပါတယ
်မြကြီးနားဗမော်ကားလမ်းဘက်ကနေကျင်းတော့တော်တော်အရေးကြီးတဲ့စခန်းဖြစ်ပါတယ်ဟိုဗမော်နဲ့လည်းဒိုးတော့6မိုင်လောက်ပဲဝေးတယ်ဆိုတော့အဲ့ဒီဘုံဘောကလုံချုံကြီးအတွက်ဟောရင်အရေးကြီးတဲ့စခန်းတစ်ခုဖြစ်ပါတယ်။နောက်မြို့မမြို့နယ်အတွက်လည်းသူကတော့အရေးကြီးတဲ့လုံချုံကြီးစခန်းတစ်ခုဖြစ်ပါတယ်ခင်ဗျာ။ဟုတ်ကဲ့
။ဒီစခန်းဟာဘုံဘောမိုးမောက်လွယ်ကျေကိုဆက်သွယ်ထားတဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပေါ်မှာတည်ရှိနေတာပါ။ဒေတာရင်းသတင်းမီဒီယာချုပ်ကတော့စစ်ကောင်စီဘက်ကထိခိုက်သေဆုံးသူများနဲ့ချီရှိပြီးတော့တုံ့ပန်းဖမ်းဆီးရမိတာတွေရှိတယ်လို့လက်နက်ခဲယမ်းတွေလည်းအများပြားသိမ်းဆည်းရမိကြောင်းဖော်ပြထားပါတယ်။ဒီလ15ရက်နေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကလုံခြုံရေးအတွက်အရေးပါတဲ့စစ်ကောင်စီရဲ့လမောင်နဲ့တောမော်တပ်စခန်းတွေကို KIA ပူးပေါင်းတပ်တွေကတည်ယူခဲ့ပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနေ့မတ်လ28ရက်နေ့ကစတင်ပြီးဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့ရာကနောက်ပိုင်းမှာမြကြီးနားဗမော်ကားလမ်းတစ်ကျော်ကတပ်စခန်းတွေကိုတိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။လောလောဆယ်မှာတော့စွန်ဘရာဘုံမြကြီးနားဝိုင်းမော်စတုံးမိုးမောက်မန်စီဖားကန့်စတဲ့မြို့နယ်တွေကတပ်စခန်းပေါင်း200လောက်ကိုတည်ယူထားပြီးတော့ဗမော်မျိုးကပါစီရီအရာချင်းချောက်လာနေတယ်လို့စီရီအကဲခတ်တွေကသုံးသပ်ပါတယ်။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအပါအဝင်မိုးမိတ်ကစခန်းကျသွားတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။